ထောင်နန်၂၉နှစ်ကြာနေတဲ့ဒေါ်ဆန်းစုကြည်ရဲ့ဒီကနေ့ကြားရောက်တဲ့မွေးနေ့ထိမ်းမှတ်ကိုတီမွန်လက်စတေနိုင်ငံမှာဒီကနေ့ကျင်းပပါရတယ်။ဒီခန်းနာကိုသမ္မတဒေါက်တာဂျိုဆေရမ်ဘော့စ်ဟော်တာကိုယ်တိုင်တက်ရောက်ပါရတယ်။ဂျာကာလာမြို့သားညီညွတ်ရေး NUG အစိုးရရဲ့နိုင်ငံသားဝင်ကြီးဒေါ်ဆန်းမအောင်နဲ့ကိုယ်စားလှယ်ဖွဲ့လဲဒီခန်းနာကိုတက်ပါရတယ်။မြို့ဒီမိုကရေစီရေးအတွက်ဒေါ်ဆန်းစုကြည်ကြိုးပမ်းခဲ့တယ်လို့
တီချာလွတ်လပ်တဲ့တီမော့လက်စတေနိုင်ငံရဲ့လို့ဖြစ်လာအောင်ကြိုးစားခဲ့သူနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဂျိုဆေရမ်ဘော့စ်ဟော်တာကိုယ်တိုင်ဒေါ်ဆန်းစုကြည်လွတ်မြောက်ရေးအတွက်တောင်းဆိုဆုတောင်းတာဟာထူးခြားတယ်လို့ဒယ်လီမြို့တော်မှာရောက်နေတဲ့ NUG ကိုယ်စားလှယ်အစိုးရအဖွဲ့ဝင်ဦးလင်းတန်းကမွေးနေ့ပွဲမှာဖလာယာတက်ရောက်ပြီးတော့ဟလာ
ဒီဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့နေမထားဘူးနေနောင်မြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်ပါဝင်ငွေကျင်းသားပေါင်း1000ကျော်လွတ်မြောက်ရေးပေါ်အဲ့တော့အဲ့ဒါတွေအတွက်ကျွန်တော်တို့ရည်ရွယ်ပြီးတော့ဒါကဝင်နေခွင့်နဲ့အတူပေါ့လေဒီကျွန်တော်တို့ highlight လုပ်တော့မှာပါဒီမော့လက်စတေသမ္မတဒေါက်တာရမ်ဘော့စ်ဟော်တာနဲ့ NUG နိုင်ငံကဆက်လက်ထောက်ခံနေတဲ့ဆိုတာကိုမိမောင်းထိုးပြသတာဖြစ်တယ်လို့သမ္မတရမ်ဘော့စ်ဟော်တာယုံကထုတ်ပြန်ထားပါတယ်ဒီကနေ့96နှစ်ပြည့်တဲ့ဒေါ်ဆန်းစုကြည်ရဲ့မွေးနေ့ထိမ်းမှတ်ပွဲတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေကနိုင်ငံတကာမှာရောက်နေကြတဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေကပုံစံမျိုးစုံနဲ့ကျင်းပခဲ့ကြပါတယ်ထိုင်းနိုင်ငံမဲဆောက်မြို့မှာတော့အဝေးရောက်အရာဝတီအသ အနေနဲ့သွေးလူရန်ပွဲကိုဒေါက်ဆန်းစုကြည်59နှစ်ပြည့်မွေးနေ့ကစပြီးတော့နှစ်စဉ်ပြုလုပ်ခဲ့တာဖြစ်တယ်လို့ OIA အဖွဲ့အတွင်းရေးမှူးဖြစ်တဲ့ကိုဖိုးတကြံက VOA ကိုပြောပြပါတယ
်ဒီနေ့ကဒီဒေါက်ဆန်းစုကြည်59နှစ်ပြည့်မွေးနေ့ပေါ့နော်ဆိုတော့ OIA ကတော့ကျွန်တော်တို့ဒီမေဆွေ59နှစ်ပြည့်မွေးနေ့ကစပြီးတော့ကျွန်တော်တို့ဒီဆန်းကျင်မှာနေဆန်းမှာလောက်လာတာပေါ့နော်ဆိုတော့အခု2021နောက်ပိုင်းကတော့ကျွန်တော်တို့ဒီအစ်စ်ရောက်လာတဲ့သူတွေနဲ့စုပေါင်းပြီးတော့ပို့ပြီးတော့လုပ်ပြတယ်လာပြီးစုပေါင်းပါဝင်တဲ့သူတွေလည်းပုံများတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီသက်ဆိုင်ရာဒီကစောက်ဆေးရုံပါပေါ့ကျွန်တော်တို့ကုလသမဂ္ဂတောင်းပြီးတော့ဒီမှာပဲနေတူတယ်မြေစုရဲ့ဟိုကျွန်တော်တို့ဘယ်လိုဆိုစိတ်မလို့ပဲပြောရမလားဗျာဒီအဆုံးမပြင်းနဲ့မိမယ်ဆိုတဲ့အချိန်လေးကိုကျွန်တော်တို့စီရုံးလေးဒီကြားလေးတွေနဲ့ပြီးပြတယ်ပြီးအဲ့ဒီပတ်ပြီးပချင်းလေးပြည့်ခဲ့တယ်ပြီးရင်တော့ကျွန်တော်တို့လာတဲ့လူတွေကတွေးလို့ကြားတယ်ပေါ့ဗျာစိတ်လေးပါလေးခွင့်နောက်အင်းကြီးလေးဝေရာတို့ပါလို့ကျွန်တော်တို့ဖြစ်ပါလိမ့်မယ်ဟုတ်လူ150 300လောက်လာကြတယ်တွေးလုံးကြီးကတော့ဘယ်လောက်ရလဲဆိုတော့ကျွန်တော်တို့ credit scheme မပိတ်ပြီးတော့မသိသေးဘူးပေါ့နော်ဟိုတက်ရှိကတော့150ကျော်သွားပြီပေါ့နော်
မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာလည်းဒေါက်ဆန်းစုကြည်မွေးနေ့ထိပ်မှတ်ပွဲလုပ်ပြီးတော့မြန်မာနိုင်ငံပြန်လည်ငြိမ်းချမ်းတာကိုဒေါက်ဆန်းစုကြည်ပြန်လည်မြင်နိုင်ဖို့အသက်ရှင်ကျန်းမာစေဖို့ဆုတောင်းခဲ့တယ်လို့ NLD LA မလေးရှားဌာနခွဲရုံးအဖွဲ့မှဦးစိုးထက်သိန်းက VOA ကိုပြောပါရယ်ဒီကနေ့ကြားရောက်တဲ့မွေးနေ့အတွက်ပြီးခဲ့တဲ့စနေတနင်္ဂနွေနေ့တွေကနိုင်ငံတချို့မှာထိပ်မှတ်ဆုတောင်းပွဲတွေလုပ်ခဲ့ကြတာပါဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာတော့ဇွန်လ16ရက်နေ့က NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့တွေ့ဆုံပွဲမှာဒေါက်ဆန်းစုကြည်မွေးနေ့အထိပ်မှတ်ဆုတောင်းခဲ့တာကို NUG ရဲ့ဩစတြေးလျနိုင်ငံကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေက VOA ကိုခုလိုပြောပြပါတယ
်သူရဲ့ဒီနိုင်ငံမြန်မာပြည်ရဲ့ဒီမိုကရေစီရေးဖက်ဒရယ်ရေးလူခွင့်ရေးတော့ကိုသူမဆုံးမနစ်တိုက်ပွဲဝင်ခဲ့တဲ့ဟာကိုဒါပြန်ပြောင်းသတိရစေဖို့အတွက်ဒီတည်တည်ချင်းတွေပေါ့နော်တင်လျော်တဲ့တည်တည်ချင်းတွေဒီဆိုရဲနောက်ပြီးတော့မှသူကုံပုတ်တွေကိုချီချူးပြီးတော့မှကြပြားတွေရွတ်တယ်။နောက်ပြီးတော့မှဒါမွန်းနေ့အတွက်ကိုတောင်ဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးလူမြောက်ဖို့အတွက်ဆုတောင်းမြတ်တာပို့တာလေးတွေလုပ်ပါတ
ယ်။မြန်မာနိုင်ငံမှာတောင်ဆန်းစုကြည်အပါဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးလူမြောက်ဖို့နဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်ဖို့စစ်ကောင်စီကိုဩစတြေးလျနိုင်ငံကဖိအားပေးနေတယ်လို့လည်းဒေါက်တာထွန်းအောင်ရွှေကပြောပြပါတယ
်။ဆက်စကြည်ကာလာရီမှာတော့ဩစတြေးလျလူမျိုးပေါ့နော်ပရိုဖက်ဆာဂျွန်တာနာရဲ့ကျွန်မဒီမှာအချင်းချခံနေရတော့ဒီနိုင်ငံရေးကျဉ်းသားလူမျိုးရေးကိစ္စတွေမှာရှောင်းတဲ့အတူတူဒီတော့ဆန်းစစ်ကြီးနဲ့အခြားသောနိုင်ငံရေးကျဉ်းသားလူမျိုးရေး issue တွေကလည်းဩစတြေးလျရဲ့ဒီအကြံအမှာထိကန်းပါပါတယ်အခုရှောင်းလူမျိုးခဲ့ပြီဆိုပေမဲ့လည်းအစိုးရရဲ့ statement တွေထုတ်တိုင်းထုတ်တိုင်းမှာဒီ prisoner of conscience ပေါ့နော်ဒီနိုင်ငံရေးကျဉ်းသားဒီရဲ့လူမျိုးဖို့ကိုလည်းသူတို့အများအားထည့်ပြောတာတွေ့ရပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Washington DC area, New York မြို့, Los Angeles မြို့အပါအဝင်မြို့တချို့မှာလည်းပြီးခဲ့တဲ့ရက်ပိုင်းတွေကဒေါက်ဆန်းစုကြည်မွေးနေ့ထိမ့်မှတ်ပွဲတွေကိုလုပ်ခဲ့ကြပါတယ်။ ဥရောပမှာဆိုရင်လဲလန်ဒန်မြို့တော်ကလွှတ်တော်ရှင်ပြည်နေရာအပါအဝင်မြမဒီမိုကရေစီလှုပ်ရှားသူတွေကဒီကနေ့ပွဲတွေလုပ်ခဲ့ကြပါတယ်။အီတလီနိုင်ငံမီလန်မြို့တော်မှာလဲအီတလီမြန်မာချစ်ကြည်အဖွဲ့ဦးဆောင်သူစီနေလွှတ်တော်အမတ်အယ်ဘာတီနာဆိုလီယာနီဦးဆောင်ကျင်းပခဲ့ပါတယ်။ဒီပွဲမှာလွန်ဘတ်မြို့နယ်ကောင်စီကဒေါ်ဆန်းစုကြည်ကိုဂုံဒူးဆောင်မြို့တော်သူချီးမြှင့်တာမှာသားဖြစ်သူကင်အရစ်ကမိခင်ကိုစားလက်ခံခဲ့ပါတယ်။ဒေါ်ဆန်းစုကြည်ဟာဖမ်းဆီးခံထားရပြီးကလေးကမိသားစုနဲ့တွေ့ဆုံခွင့်မရခဲ့တဲ့အပြင်သူ့ကိုစစ်ကောင်စီက2023ခုနှစ်မှာထောင်ဒဏ်ချမှတ်ပြီးနောက်ပိုင်းသူ့ရဲ့ရှေ့နေတွေနဲ့ပါတွေ့ဆုံခွင့်ကိုပိတ်ပင်ထားခဲ့တာဖြစ်ပါတယ်။လက်ရှိသူ့ကိုဘယ်မှာထိမ့်သိမ်းထားတယ်လဲဆိုတာမသိရပေမဲ့နေပြည်တော်ချင်းထောင်မှာရှိနေတယ်လို့ယုံကြည်ကြောင်းသားဖြစ်သူကင်အရစ်ကပြောကြားထားပါတယ်။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နေ့ကစလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးတော့အမှု19ခုနဲ့ထောင်ဒဏ်33နှစ်ချမှတ်ခဲ့ပါတယ်။အဲဒီထဲက6နှစ်ကိုမနေ့ဩဂတ်လ1ရက်နေ့ကလွန်ငင်းသက်တာခွင့်နဲ့ရှော့ပေါ့ပေးခဲ့ပါတယ်။ဂျန်နီသေးတဲ့ဆက်လေးမှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြာခံနေရပါတယ်ရှင်။